မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ပြီးနောက်ပိုင်းနေစဉ်နိုင်ငံတကာဖြစ်နေတာတွေကိုနိုင်ငံတကာကသိအောင်လို့ဒီပင်းကနေမျိုးစုံစံတာထုတ်ဖော်ပြောပြနေကြပါတယ်။လူငယ်တွေအသုံးများတဲ့လူမှုကွန်ရက်တွေပေါ်မှာဆိုရင်နိုင်ငံအနှံ့ကစံတာပြမှုတွေအကြမ်းဖက်နှိမ်နင်းမှုတွေကိုအင်္ဂလိပ်ဘာသာနဲ့ကရေးပြနေကြတဲ့အပြင် graphic ပုံတွေဓာတ်ပုံတွေနဲ့လည်းဖော်ပြနေကြပါတယ်။ Mohinga Matters ဆိုတဲ့ blog ပေါ်မှာလည်းအနာသိမ့်တဲ့နေ့ကစလို့မြန်မာနိုင်ငံတော်ကနေ့စဉ်ဖြစ်နေတာတွေကို Freedom Memoirs ဆိုတဲ့ကောင်းစဉ်နဲ့အနှစ်ချုပ်ရေးသားဖော်ပြနေကြပါတယ်။နိုင်ငံတကာကတငယ်ချင်းတွေတည်တည်တဲ့အကြောင်းတွေကိုစူးစီးဖော်ပြပေးနေတာဖြစ်တယ်လို့အဲ့ဒီ blog ရဲ့အဖွဲ့ဝင်တယောက်ကရှင်းပြထားပါတယ်
။မြန်မာတို့ရဲ့ blog ကစလို့ခရီးရဒီအင်္ဂလိပ်လိုရေးတယ်ဆိုတာကိုယ့်ရဲ့ဒီမြန်မာနိုင်ငံရဲ့အကြောင်းတွေမြန်မာနိုင်ငံမှာနေတဲ့လူငယ်တွေရဲ့အကြောင်းတွေကိုပြောပြချင်တာပေါ့နော်။အဲ့ဒါကြောင့်မို့မြန်မာတို့ရဲ့ primary language ကဒီအင်္ဂလိပ်လိုဖြစ်နေတယ်။အခုဒီ2021ခုနှစ်February တရက်နေ့မှာအနာသိမှုစဖြစ်တဲ့ချိန်မှာပဲညီမတို့ဒီမှာဒီလိုမျိုးကြုံရတဲ့ခါကျတော့ကိုယ်နိုင်ငံတွင်းထဲကအကြောင်းအရာတွေကိုနိုင်ငံတကာကိုသိစေချင်တယ်ပြီးဖို့လည်းအတွက်ပေါ့နော်ဒီမြန်မာနိုင်ငံကဒါပဲပြောအရင်ဟို1998တုန်းကလို2000တုန်းကတော့ဒီလိုမျိုးတည်ငြိမ်ချက်လက်တွေကနိုင်ငံပြင်ပကိုရောက်ဖို့ဆိုတာခက်ခဲအခုဒီလွန်ခဲ့တဲ့10နှစ်အတွင်းမှာပဲတအားကိုဖွံ့ဖြိုးသွားတဲ့အချိန်မှာညီမတို့မှာဒါပဲပြောနိုင်ငံတကာမှာတည်ငြိမ်ချင်းတွေရှိလာပြီးမိတ်ဆွေတွေရှိလာတဲ့အခါကျတော့သူတို့တွေကနေတစ်ဆင့်တခြားပို့ပြီးသိစေချင်တယ်ပေါ့နော်အဲ့အတွက်ကြောင့်မလို့ညီမတို့အဖွဲ့ကအဖွဲ့သားတွေအနေနဲ့နေတိုင်းပေါ့နော်ဒီနေ့စဉ်ဖြစ်ပျက်သမျှအကြောင်းလေးတွေထဲမှာကျူတွေတည်တင်နေခြင်းနဲ့ဒီနိုင်ငံတကာတည်ငြိမ်ချင်းတွေတည်တင်နေခြင်းနဲ့အကြောင်းအရာလေးတွေရေညီမတို့ရဲ့ခံစားချက်လေးအတွေးမြင်လေးနည်းနည်းနဲ့ပေါ့နော်ရောတူပေါင်းဆက်ပြီးရခါကျတော့ညီမတို့ညတိုင်းပြောမှာပေါ့ညတိုင်းအနာတိန်ဖြစ်တဲ့တရနေရစပြီးရခါကျတော့ညီမတို့နေ့တိုင်းဒီ post လေးတင်ဖြစ်ပြီးနေရပေါ့နော်
အဲ့ဒီမှာညီမတို့တင်နေတာကဒီ Freedom Members ဆိုပြီးတော့မှဒီနေဆွဲတယ်နဲ့ပေါ့နော်နေတိုင်းနေတိုင်းညီမပြောသလိုပဲဖြစ်တာတွေရောအနှစ်ချုပ်ကလေးရေးထားတာတွေ့ပါတယ်အင်္ဂလိပ်လိုအဲ့ဒီမှာဆိုရင်ဒီတချို့အချက်တွေကဒီမှာဘယ်နေရာမှာတော့ဖြင့်အင်အားသုံးပြီးတော့ဖြုတ်ခွင်းတယ်လို့ဘယ်နေရာမှာတော့ဖြင့်ပြစ်ခတ်တယ်လို့ဆိုတာမျိုးတွေလည်းပါပါတယ်ဆိုတော့အဲ့လိုမျိုးပေါ်ပြတဲ့အချက်အလက်တွေကိုခိုင်မာတယ်ပေါ့နော်မှန်ကန်မှုရှိအောင်ကောညီမတို့အနေနဲ့အဲ့ဒါဟိုတည်ဆောက်အောင်လို့ဘယ်လိုလုပ်ပါလဲရှင်
အဲ့ဒါညီမတို့အနေနဲ့ကတော့ဒီတည်ဟိုဒါညီမတို့ဟိုအဖွဲ့ထဲမှာလည်းဒီနေတိုင်းရေးတဲ့တာဝန်ယူရတဲ့အဖွဲ့ထဲမှာနေတဲ့တယောက်ကိုတယောက်ပြန်ပြီးတော့ဆန်းစစ်ကြရပေါ့နော်လောလောဆယ်ကရန်ကုန်မှာ fake news နဲ့ဒီလို post တွေအများကြီးရတဲ့ social media မှာအဲ့အတွက်ကြောင့်မို့လို့ညီမတို့ကကိုရတဲ့တည်ရင်ဒီမှန်ကိုပေါ့နော်ဟိုအများကြီး fact check လုပ်ခိုင်းတယ်အထူးသဖြင့်ဒီလိုမျိုးမတင်ခင်ပေါ့နော်အဲ့ခါကျတော့ဒီအဓိကတကယ်ဟိုတည်ရင်ယုံကြည်ရတဲ့တည်ရင်ဌာနတချို့ပြီးရခါကျတော့ဒီတည်ရင်နောက်အချို့ပေါ့နော်အဲ့ဒီသူတို့တွေစီကနေပြောတဲ့ ring source တွေကိုညီမတို့ယူရဲပေါ့နော်တကယ်လို့အဲ့လိုသတင်းဌာနတွေကရတဲ့ source တွေမဟုတ်ဘူးဆိုလို့ရှိရင်တော့ဒါညီမတို့ရဲ့မိတ်ဆွေတွေကနေအစင်တီးရဲ့ဟိုတကယ် first hand တုံ့ဝါတဲ့လူတွေစီကနေပြောမှညီမတို့ information ရယူပါတယ်အဲ့ဒါအောက်မှာညီမတို့ပြန်ရေးပြီးတာပေါ့နော်
ခုဆိုရင်ညတိုင်းနှီးပါဟိုအင်တာနက်ချက်တောက်မှုတွေလည်းရှိနေတယ်နောက်တစ်ခါဒီ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုတာကိုလည်းပြင်ဆင်ပြီးတော့ပေါ့နော်အထူးသဖြင့်တော့ဒီ internet online သုံးတာတွေကိုတင်းကျပ်ဖို့လည်းဒီအာဏာသိမ်းယူထားတဲ့သူတွေကလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေတဲ့ကြားထဲမှာပဲညီမတို့ဆက်ပြီးတော့ freedom members ဟိုဟာလေးတွေကိုနေ့တိုင်းအနှစ်ချုပ်ကလေးတွေကိုနေ့တိုင်းတင်ပေးနေတယ်ဆိုတော့ကိုယ့်ရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကစိုးရိမ်မှုမရှိဘူးလားရှင့
်စိုးတော့စိုးရိမ်တာပေါ့နော်ဒါပေမဲ့ဒီဟိုစိုးရိမ်နေမဲ့လည်းလုံးချရှိတာကတော့ဆက်လုံးရမှာပဲလို့တော့ညီမတို့ဒီတစ်ဖွဲ့လုံးပေါ့နော်ဒီအဖွဲ့သားတွေအကုန်လုံးကတော့ယုံကြည်ရဲ့ဒီ electronic ဟို cyber law ထွက်လာတဲ့အခါမှာတော့နည်းနည်းတော့ဟိုကြောက်တဲ့စိတ်ပြီးတော့ရှိတယ်ဒါပေမဲ့လည်းဒါကြောက်ပြီးတော့မလုံပဲနေတာကပို့ပြီးတော့ဟိုကိုယ်တွေလုံးချင်တဲ့ဟာရဲ့ရည်ရွယ်ချက်ပြတ်သုံးစေတာတစ်ဖက်ကသူကလုတ်ချင်နေဟာအောင်မြင်သွားမှာပေါ့ညီမတို့တာစီပိတ်ပင်ချင်တယ်ညီမအကြောင်းနေမယ်ဆိုလို့ရှိရင်သူတို့တာစီပိတ်ပင်ချင်အောင်မြင်သွားမယ်ပေါ့နော်အဲ့အတွက်ကြောင့်မို့လို့ညီမတို့ဒါကိုတော့ဆက်ပြီးတော့ရှားသရွေပေါ့နော်ရှားသရွေဆိုတဲ့နေရာမှာဒီအင်တာနက်အခြေအနေရှားသလောက်ပေါ့နော်အင်တာနက်အခြေအနေရှားသလောက်ညီမတို့ဆက်ပြီးတော့အတက်နိုင်ဆုံးစူးစမ်းပြီးတော့ညီမတို့ဒီကနေဒီ information တွေမဒီအချက်လက်တွေမထွက်နိုင်ရင်တော့မှညီမတို့နီးလည်းနေရှားတာပါအဲ့ဒါနေမထွက်ထွက်အောင်တော့ဒီနေတိုင်းကိုတော့ဟိုအမြဲတမ်းမျှဝေပြီးဖို့ညီမတို့ဆုံးဖြတ်ထားပါတယ်
နောက်ညီမတို့အခုလိုပေါ့နော်အဲ့လိုနေ့တိုင်းရင်းနေတဲ့ထဲမှာဒီလိုဟိုအနှစ်ချုပ်စာသားတွေအပြင်ကို graphic ပုံလေးတွေနဲ့လည်းလူတွေကိုဆွဲဆောင်နိုင်အောင်လုပ်တာတွေ့ရပါတယ်ရှင်။အဲ့ဒါကရောဟိုဘလောက်ထိထိရောက်မှုရှိတယ်လို့ပြောလို့ရတယ်ရှင်
။အဲ graphic ကတော့တော်တော်လေးအရေးပါတယ်လို့ ဟိုညီမတို့လည်းယုံကြည်တာရေဟိုအရင်ခေတုန်းကတော့မာဒီမဂဇင်းတွေမှာထရောင်မာတို့ဝတ္ထုတို့ပုံဖော်တရုတ်ဖော်ရေးတဲ့အရေးတဲ့ဟာတွေကလည်းအရေးကြီးခဲ့တာပေါ့နော်အခုအဲ့ခါကျတော့ညီမတို့ဆိုရှယ်မီဒီယာမှာဂါမီတဆင့်ဟိုမျှဝေတဲ့ခါကျရင် graphic ရဲ့အရေးပါမှုကလည်းတော်တော်လေးရှိတယ်ဒီလူငယ်တွေကလည်းစာအပြည့်မဖတ်ရင်တောင်မှပုံလေးကြည့်ပြီးတဲ့ခါကျတော့ပုံလေးတွေ့ဝါပြီးတဲ့ခါကျတော့မှထောက်ကြည့်တာမျိုးလေးရှိတဲ့အတွက်ကြောင့်မို့ညီမတို့ဒီပုံလေးတွေကိုလည်းအဓိကပေးချာလေးစဉ်းစားပြီးတဲ့ခါကျတော့ဟိုအများကြီးတွဲပြီးတော့လူမျိုးလေးတင်ပေးတာပေါ့နော်ဟိုပုံလေးတွေ့ပြီးကြိုက်သွားတဲ့ဟာမျိုးလေးတွေလည်းကြားရပါတယ်ရှင်
ဒါပေမဲ့ဒီအခုပေါ့နော်ညီမတို့ဒါမျိုးလုပ်နေတယ်ဆိုတာကဒါညီမတို့ရဲ့အနာဂတ်အတွက်ကိုလုပ်နေကြတယ်ဆိုပြီးလူငယ်တွေပြောနေတဲ့အချိန်အများကြီးကြားရပါတယ်ဆိုတော့ညီမတို့အခုလိုမျိုးကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ဒီလိုမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်အပြောင်းလဲကိုအခုလက်ရှိဖြစ်နေတဲ့အာဏာသိမ်းမှုအခြေအနေကနေပြီးတော့အပြောင်းလဲဖြစ်ဖို့ညီမတို့ကဟိုစန္ဒနဲ့ဒါလုပ်နေကြတာပေါ့လေဆိုတော့ညီမတို့ရဲ့ဒီအနာဂတ်အတွက်အခုလိုဆောင်ရွက်မှုတွေကဘလောက်ထိအရေးကြီးတယ်လို့ညီမပြောချင်ပါလဲရှင
်လူငယ်တဲ့စိတ်နဲ့မှာဒီမိုကရေစီဆိုတာအစ်စ်မဟုတ်ပေမဲ့လည်းဟိုဘယ်လိုပြောမလဲအနေချင်းကိုဒီအရသာကိုတီးသွားပြီအဲ့ခါကျတော့ဒီဟာကိုဒီလမ်းကြောင်းကိုဆက်ဖောက်ဖို့ပဲလုံမှာပေါ့နော်အခုကနောက်ပြန်ဆွဲနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့ဆက်ပြီးတော့နောက်ပြန်ဆွဲတဲ့ဟာကိုဘယ်လိုမှလက်ခံလို့ဖြစ်မှာမဟုတ်ဘူးဒီအထူးသဖြင့်ညီမတို့ဒီနေတိုင်းဒီလိုမျိုးဟိုဆန္ဒပြပွဲတွေကိုတွားမယ်ဆိုလို့ရှိရင်တို့ကြွေးကြော်တာတစ်ခုရှိတယ်မှာရေဟိုငါတို့တွေကလူငယ်တွေပေါ့လူငယ်တွေမှာအနာဂတ်ရှိတယ်ဒါညီမတို့လူမျိုးဒီ20ကျော်30ဝန်းကျင်နေတယ်မကောက်ဘူးဒီ10ကျော်တက်အရွယ်တွေမှာပါတို့တွေအတွက်နောက်ထပ်လာမယ့်ဒီ generation alpha ကလေးတွေအတွက်ကဒီအခုလက်ရှိစစ်အာဏာသိမ်းတဲ့အဖွဲ့ကလုပ်နေတဲ့ဥပဒေတွေထုတ်ပြန်နေတာတွေကိုကြည့်မယ်ဆိုတော့ cyber law ကိုပဲကြည့်မယ်ဆိုရင်ဒါကအရန်ဟိုတိုင်းပြည်အတွက်အရန်နောက်ပြန်ဆွဲနေတဲ့ဟာမျိုးတွေဖြစ်နေရပေါ့နော်အဲ့ဒါတွေကိုကျန်တဲ့ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြနိုင်တဲ့လူငယ်တွေကထွက်ပြနေတဲ့အချိန်မှာကျန်တဲ့ညီမတို့တွေမှာဆိုလို့ရှိရင်လည်းရုံးနေအလုပ်တွေရှိတယ်ဒါပေမဲ့လည်းဒီကနေပြီးတော့online ရနေတဲ့စင်ပေါ့နော်နိုင်ငံတကာတိကျဆိုလို့ရှိရင်တကယ်ညီမနိုင်ငံမှာဘလို့ဖြစ်နေလဲဆိုတော့သူတို့တိမှပဲဒီလူတွေဒီလိုမျိုးဖြစ်နေပါလားကြုံနေရပါလားပေါ့နော်ဟိုမျှဝေနိုင်မယ်လို့ညီမထင်တယ်ညီမတို့ပြီးရခါကျတော့ဒီနိုင်ငံတကာကပို့တည်ရင်နိုင်ငံတကာမိတ်ဆွေတကယ်ချင်းတွေကလည်းသူတို့ရဲ့ဒီအစိုးရတွေကိုတစ်စင် open letter ပေါ့နော်အဲ့လိုမျိုးဒီပေးနေရလို့ညီမကြားတယ်အဲ့ခါကျတော့ဒီအနာဂတ်အတွက်ကတော့အခုအချိန်မှာလောက်တာကဟိုတက်အကုန်လုံးအစဉ်ကြီးတဲ့နေရာကနေလှုပ်ပြီးနေကြတာဟာအရန်ရေးကြီးရယ်ပေါ့နော်အခုချိန်မှာဟိုအဆုံးမတိုက်လို့ရှင်တော့ညီမတို့နောက်ပြန်ဆွဲမှာပဲအဲ့ဒါဘယ်သူ့အတွက်မှတော့မကောင်းတော့ဘူးလို့ထင်တယ်လေ
မုံငင်းကမက်ဒက်ဆိုရဲ့ blog ပေါ်မှာအာနာသိမ့်မှုနောက်ဆက်တွဲဖြစ်နေတာတွေကိုနေ့တိုင်းအနည်းထုတ်ဖော်ပြတဲ့ Freedom Memoir blog အဖွဲ့ဝင်တစ်ယောက်ဖြစ်ပါရဲ့ရှင်သူတို့ရဲ့လွတ်လပ်မှုနဲ့အခွင့်အရေးဆိုရှယ်မှာကိုလက်မခံနိုင်ကြတဲ့အတွက်အခုလိုမျိုးနီလန်းမျိုးစုံနဲ့လူငယ်တွေကသူတို့ရဲ့ဆန္ဒကိုထုတ်ဖော်နေကြတာဖြစ်ပါတယ်ကျွန်မအစိုးရမှာ